မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူတိုင်းပြည်အာဏာလွှဲပြောင်းရယူပြီးချက်ချင်းဆိုသလိုပဲရွက်ောက်ပွဲမဲဆွဲစည်းရုံးတဲ့ကာလတွေကသူပြောခဲ့တဲ့ဂရီတွေအတိုင်းအကောင့်ထဲပေါ်လှုပ်ဆောင်နေတာပါအထူးသဖြင့်စီးပွားရေးနဲ့လူမှုကြီးကြရေးဆိုင်ရာကိစ္စရပ်တွေဟာအများကထောက်ပြဝေဖန်စရာတွေဖြစ်ခဲ့ပါတယ်ပထမသတင်းပတ်အတွင်းမှာတွင် TPP Pacific ရဝန်ဒေတာနိုင်ငံများကုံသွေးရေးသဘောတူညီချက်ထက်ကနေအမေရိကန်နိုင်ငံနှုတ်ထွက်လိုက်သလို NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများလွတ်လပ်စွာကုံသွေးရေးသဘောတူညီချက်ပါအချက်အလက်တွေကိုပြန်လည်သုံးသပ်ဆွေးနွေးသွားမယ်သမ္မတအမိန့်ကြေညာချက်တွေကိုထုတ်ပြန်ခဲ့ပါတယ် TPP ဟာပြောင်းလဲတိုးတက်နေတဲ့ကမ္ဘာကုံသွေးရေးရည်စည်းကြောင်းနဲ့အညီအမေရိကန်စီးပွားရေးလုပ်ငန်းတွေအမိလိုက်နိုင်အောင်စမ်းသစ်တည်ထင်ထားတဲ့သဘောတူညီချက်မျိုးဖြစ်ကြောင်းပန်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်ကဥပဒေနဲ့နိုင်ငံရေးသိပ္ပံပါမော့ခါလည်းဖြစ်အရှိအာရှဆိုင်ရာကျွမ်းကျင်သူတဦးလည်းဖြစ်တဲ့ Jack D. Leslie ကပြောပါတယ
် The TPP was a really innovative kind of trade deal that wasn't just about the number of oranges and cherries
TPP သဘောတူညီချက်ဟာတကယ်တော့စန်းတစ်တီထွင်မှုတွေပါဝင်တဲ့သဘောတူညီချက်မျိုးဖြစ်ပါတယ်ခါတိုင်းလုံနေကြတမျိုးကြနီးလန်းနဲ့လှုပ်ထားတဲ့သဘောတူညီချက်မျိုးမဟုတ်ပါဘူးဒါက Digital စီးပွားရေးလုပ်ငန်းနယ်ပယ်အတွက်အထူးပြုထားတဲ့သဘောတူညီချက်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့စီးပွားရေးဖွံ့ဖြိုးမှုတွေကတိတ်ကိုမြန်ဆန်လွန်စက်မှုစီးပွားလုပ်ငန်းတွေဖွံ့ဖြိုးမှုကလည်းအမြန်ဆန်ပေါ်ပေါက်လာနေတော့ခမားအနေနဲ့တခုချင်းစီဘလို့မှဆွေးနွေးညှိနှိုင်းဖို့ဖြစ်ကုန်မဖြစ်နိုင်ပါဘူး။တိုင်းပြည်တခုချင်းစီအတွက်ဆိုတော့ဘလို့မှစဉ်းစားလို့မဖြစ်နိုင်တဲ့ကိစ္စပါ။ဒါကြောင့်အခုသမ္မတထရမ့်ပြောနေတဲ့တနိုင်ငံချင်းစီဆွေးနွေးမယ်ဆိုတဲ့ကိစ္စဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်စေပါလိမ့်မယ်။သူတို့အနေနဲ့ကမ္ဘာစီးပွားရေးဈေးကွက်မှာဘလို့မှရှင်ပြိုင်လို့ရနိုင်မှာမဟုတ်ပါဘူး။
သမ္မတထရမ့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်တွေပြောင်းလဲသွားတဲ့အပေါ်ဥရောပတိုက်နဲ့အထူးသဖြင့်တရုတ်နိုင်ငံတို့ကလည်းမျက်ခြေမပြစောင့်ကြည့်နေကြတာပါအမေရိကန်က TPP လိုအရေးပါတဲ့ဒေတာရင်းကုံသွေးရေးသဘောတူညီချက်ကနေနှုတ်ထွက်သွားတာဟာတရုတ်တို့အတွက်နိုင်ငံတကာစီးပွားရေးမှာရှေ့တိုးလှုပ်ဆောင်မှုတကားပွင့်သွားတယ်လို့ဖြစ်ခဲ့ပါတယ်ဒါကြောင့်လဲအာဆီယံပါဝင်ဒေတာရင်းနိုင်ငံတွေနဲ့ကုံသွေးရေးသဘောတူညီချက်တွေလှုပ်ဆောင်မှုတရုတ်တို့ကပြင်ဆင်နေပြီဖြစ်ပါတယ်ဥရောပတိုက်နဲ့ကုံသွေးရေးဆိုင်ရာကိစ္စရပ်တွေကိုတရုတ်အစိုးရကလည်းတစ်ဖက်မှာအချိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်တရုတ်ကနေဗြိတိန်နိုင်ငံကိုကီလိုမီတာ 18,000 ကို18ရက်ကြာဓာတ်ရိုက်ခုံပေါင်းလာတဲ့ကုန်တင်ရထားပြီးခဲ့တဲ့သတင်းဘက်ကလန်ဒန်မြို့တော်ကိုပထမဆုံးအကြိမ်အဖြစ်ဆက်ရောက်လာခဲ့ပါတယ်ကဇက်စတန်ရုရှားဘယ်လာရုစ်ဂျာမနီဘယ်လ်ဂျီယမ်နဲ့ပြင်သစ်နိုင်ငံတို့ကိုဖြတ်သန်းခုံပေါင်းခဲ့ပြီးတဲ့နောက်အင်္ဂလိပ်ရေလက်ကြားကိုဖြတ်သန်းပြီးလန်ဒန်မှာဆက်ရောက်လာတာပါဒါဟာဆိုရင်အာရှကနေဥရောပတိုက်ကိုဓာတ်ရိုက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ပိုလာမကြီးပြန်လဲအသက်ဝင်ဖွံ့ဖြိုးလာရေးတရုတ်တို့ရည်မှန်းချက်မှာမှတ်ကြောက်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်အမေရိကန်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကျန်းသက်စာကျင်းဆိုပြီးနောက်ပိုင်းတရုတ်အစိုးရကကမ္ဘာလုံးဆိုင်ရာလွတ်လပ်စွာကုန်သွယ်ရေးကိုဦးစားပေးပြီးအခိုင်အမာပြောဆိုလာပါတယ်သမ္မတထရမ့်ကတော့တရုတ်အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကအမေရိကန်စီးပွားရေးကိုထိခိုက်စေတယ်လို့သူကပြောဆိုထားတာပါကုန်သစ်တာ68ခုထဲမှာတော့အိမ်အသုံးဆောင်ပစ္စည်းတွေအဝတ်အထည်တွေအထည်အလိတ်အိတ်နဲ့ခီးဆောင်သစ်တာတွေတည်ဆောင်လာပါတယ်ဗြိတိန်ခြေဆိုင် campaign for better transport ကဖိလစ်ပါအက်ဒမွန်စ်ကတော့ဒီယထာဆက်ရောက်လာတဲ့ကိစ္စနဲ့ပတ်သက်လို့အခုလိုပြောပါတယ
် This is twice as quick as sea so it's got an important role there and as I said it's much much cleaner and cheaper than
ပင်လယ်ရေကြောင်းကတဲ့နဆမြန်နာကြောင်းတိတ်ပြီးတော့အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်လေရင်နဲ့တည်ယူပို့ဆောင်ထားတဲ့ပိုးပြီးတန့်ရှင်းပြီးဈေးလက်သက်သာပါတယ်လေကြောင်းကနေတည်ယူပို့ဆောင်ရတဲ့အဆ20လောက်ပတ်ဝန်းကျင်ညံ့ညမ်းမှုနေပါတယ်
တမိုင်းဝင်ခီးစဉ်ကနေတရုတ်တို့ဟာကုန်သွယ်ရေးလမ်းကြောင်းတစ်တွေဈေးကွက်တစ်တွေကိုဖော်ထုတ်နေတယ်ဆိုတော့နိုင်ငံရေးသတင်းစကားတစ်ခုကိုပါတည်ဆောင်လာခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်တရုတ်ဆိုရရဲ့ One Belt One Road OBOR လို့ခေါ်တဲ့တခုတည်းသောရဝန်တခုတည်းသောလမ်းကြောင်းအစီအစဉ်အရဥရောပတိုက်ရဲ့မြို့15ခုကိုကုန်တင်ရထားတွေဆက်ရောက်မှာဖြစ်ပါတယ် London School of Economics London တက္ကသိုလ်စီးပွားရေးဌာနရဲ့နိုင်ငံခြားမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ Ideas က GU ကတော့ရထားလမ်းတိုးချဲ့ရတဲ့တရုတ်ရဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
် The domestic market in China now seems to be very much stagnated. So the Chinese desperately looking for the new
တရုတ်ပြည်ရင်းဈေးကွက်ကအခုတိတ်ပြီးတန့်နေတယ်လို့ဖြစ်နေတာပါ။ဒါကြောင့်လည်းပြည်ရင်းထုတ်လုပ်မှုပိုရှန်တာတွေကိုရောင်းချနိုင်မဲ့ဈေးကွက်တွေကိုတရုတ်တို့အသေးအံလိုက်ပြီးရှာနေတာဖြစ်ပါတယ်။ကုန်တင်ရထားပြေးဆွဲမှုကတရုတ်ကုန်ထုတ်လုပ်ငန်းတွေအတွက်တိတ်ပြီးတင့်တော်ကောင်းမွန်တယ်လို့တရုတ်ပြည်ရင်းကစီးပွားရေးဆိုင်ရာယုံကြည်မှုကိုလည်းထိန်းထားတာပ
ါဥရောပကိုယထာဆိုင်လာတဲ့တပြိုင်တည်းတခြားသမိုင်းဝင်ခီးစဉ်လည်းရှိခဲ့ပါတယ်ဒါကတော့တရုတ်သမ္မတရှီကျင်းပင်ကဆွစ်ဇာလန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုပထမဆုံးတရုတ်သမ္မတတဦးအနေနဲ့တက်ရောက်ခဲ့တာပ
ါ看似躲过了风吹雨打但也隔绝了阳光和空气 打贸易战的结果。
都讲格巴隆三亚西瓜伊给啥人呢？罗拉萨工作伊个乌扎被表述个比，美国特朗普当年 Trump 也只有西瓜伊木瓦拉里阿波，维巴木果都外比巴巴拉拉东边个巴嘞。IDS 阿佩个基友个阿库鲁东达巴嘞。
History opened a new era, and China has shown its willingness much more to take shoulder more responsibility on the.
Tamai ma kitte de ku go phwin le lai da ba. Gaba zat khon ma tyauk do ga po bi tawin yu lo de sait go pya ta kya da phit de lo. Tawin khan ne khong saung mu myo phit la bo twe chou sa lo sait go le pya ta lai da phit ba de.
Gaba long san ya phit sin so de ayu sa go san jin la de u yop pa ma.တေယုတမရရှိရဲ့ပြောဆိုချက်တွေကိုကြိုဆိုခဲ့ကြပါတယ်။ဒါကြောင့်လဲအမေရိကန်ရဲ့ကုန်သွယ်ရေးမူဝါဒကြောင့်ဥရောပနဲ့တရုတ်တို့ပိုးပြီးနှိစပ်သွားစေမလားဆိုတာကိုတော့တုံ့တက်သူဂျူကြီးကအခုလိုပြောပါတယ်
။ Don't forget these two economic blocs has a divisive opinions on free market enormously and they have been battle on the
လွတ်လပ်တဲ့ကုန်သွယ်အယူဆပေါ်မှာစီးပွားရေးအင်အားကြီးနှစ်နိုင်ငံတို့နှစ်ပေါင်းများစွာစူးစမ်းခဲ့ကြပြီးလွတ်လပ်တဲ့ဈေးကွက်ဆိုတဲ့အပေါ်မှာလည်းရှုမြင်ချက်တွေကွဲပြားနေတာကိုမေ့ထားလို့မရပါဘူးပြီးတော့ဒီကိစ္စကိုဥရောပနဲ့တရုတ်တို့လည်းနေချင်းညချင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူ
းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရကကမ္ဘာကုန်သွယ်ရေးဆက်ဆံမှုတွေနဲ့ပတ်သက်လို့ခေတ်သစ်တစ်ခုကိုဖော်ဆောင်လာမဲ့အရေးလက္ခဏာတွေရှိနေပေမဲ့ယက်တီချက်လမ်းကြောင်းပြောင်းသွားတာကနေပေါ်ထွက်လာမဲ့ရလဒ်တွေကတော့ကြိုတင်မှန်းဆဖို့ခက်ခဲလာပါတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်ခင်ဗျာ